ရုရှားနဲ့တူရကီတို့ကြားဝင်ဆိုင်ပေးခဲ့တဲ့စီးရဲအဖြစ်ခံရဆိုင်ရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေကန့်ကွက်သူမရှိတညီတညွတ်တဲ့အသိမှတ်ပြုလိုက်ပါတယ်။ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မရွေးပြတ်ပြယ်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။စီးရဲသဘောတွေကတော့စီးရဲအစိုးရနဲ့သူ့မဟာမိတ်ရုရှားတွေဘက်ကလေကြောင်းတိုက်ခတ်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာမို့နှစ်ရက်ကြာပြည့်ရရေးသဘောတူညီချက်ဟာပြတ်ပြယ်သွားနိုင်တယ်လို့ဆိုပါတယ်။စီးရဲရေးစောင့်ကြည့်သူတွေကတော့ Damascus မြို့ရဲ့အနောက်ဘက်ကဒီဟာကြပြီးအရေးပါလာတဲ့ဘာရာတာတောင်ချားဒေသကသဘုံတွေထိမ့်ချုပ်ထားတဲ့မြို့တွေရွာတွေကိုစစ်လေရင်တွေကတိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်။ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်စောင့်ကြည့်ဖွဲ့ကြီးဟာစီးရီးယားပြည်ရင်းစစ်ကိုအနီးကစောင့်ကြည့်နေတာဖြစ်ပြီးအဲ့ဒီဘာရာတာဒေသကတိုက်ခိုက်မှုတွေအတွင်းတေဆုံဒဏ်ရာရသူရှိမရှိအခုလုံးလုံးဆယ်မသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့တောက်ကြနေမှာတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်စနေနေ့မနက်ပိုင်းတခုတည်းမှာပဲအဲ့ဒီဒေသကိုလေကြောင်းတိုက်ခိုက်မှုက10ချိန်လောက်ရှိခဲ့တယ်လို့ပြောပါတယ်။စီးရီးယားမြောက်ပိုင်းကလာတဲ့သတင်းတွေရအလက်ပိုအရှိမြောက်ပိုင်းအယ်ဘတ်မြို့ကလေးနာမှာလေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်၄ဦးအပါအဝင်လူပေါင်း9ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဒီတိုက်ခတ်မှုကိုလုပ်တဲ့စစ်လေယာဉ်တွေဟာဆီးရီးယားတွေလားရုရှားတွေလားဆိုတာတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။